အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေနေတဲ့မြန်မာ Times Channel ရဲ့အင်္ဂလိပ်ဘာသာ Editor ချုပ် Mr. Ross Dunkley ကိုမြန်မာ Consolidated Media Company ရဲ့ Director ကကိုထိလက်ရောက်ကျူးလွန်မှုအပါအဝင်ပုံမှန်တစ်ခုနဲ့ကြောက်တရာရဲစခန်းမှာဒီမနေ့ကအမှုဖွင့်လိုက်ပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ VU သတင်းတော်ကိုသူရဆူကပြောပြပါမယ်ရှင်။
မြန်မာတိုင်းချာနယ်အင်္ဂလိပ်ဘာသာ Editor ချုပ် Mr. Rod Dunkley ကိုအခုလိုအမှုဖွင့်တရားစွဲဆိုလိုက်တဲ့သူကတော့မြန်မာ Consolidated Media Company ရဲ့အမှုဆောင်ရာရှိချုပ်ရဲ့ဇနီးလည်းဖြစ်ကုမ္ပဏီရဲ့ Director လည်းဖြစ်တဲ့ဒေါက်တာခင်မိုးမိုးဖြစ်ပါတယ်။ဘာကြောင့်ဒီလိုဆွဲရတာလဲဆိုတာကိုတော့ဒေါက်တာခင်မိုးမိုးကအခုလိုပြောပါတယ်
။ကျွန်မဒီဝန်ထမ်းတွေကိုခေါ်ရတယ်။ဝန်ထမ်းတွေကိုမနေ့ကတွေ့ကျင်တဲ့အကြောင်းရင်းရတယ်။ဒီမှာရှိရဝန်ထမ်းအနေနဲ့အစည်းအဝေးဖိတ်ကြားခြင်းနဲ့ MCM ကုမ္ပဏီမြန်မာတိုင်းအရှေ့152ရာခိုင်နှုန်းတန်ဆိုင်သောကုမ္ပဏီဒါရိုက်တာမှမြန်မာတိုင်းစတင်တာဝန်ထမ်းဆောင်နေသောဝန်ထမ်းပေါင်း300ကျော်ဤရေရှည်အကျိုးကိုရှေ့ရှု၍ဝန်ထမ်းများအခက်ခဲများစန္ဒများကိုဖော်ထုတ်နိုင်ရန်အတွက်ညှိနှိုင်းဆွေးနွေးလိုပါသဖြင့်အောက်ပါအစီအစဉ်တိုင်းစီဝေးဝဲတက်ရောက်ပါရန်ထိတ်ကြအားပါသည်အောင်ကျော်ဦးနဲ့ပြီးတော့အောင်ကျော်ဦးဒီစာပေးနေတဲ့အချိန်မှာပဲကျမတို့ဝင်ရောက်ပြီးတော့ကိုကြည့်လက်ရောက်စော်ကားတယ်တားတယ်အဲ့တော့အဲ့ဒါနဲ့ပြီးတဲ့ခါကျဥဝေနေနဲ့ဥဆောင်မြင်းကသူသူရဲ့ rock ကိုအတင်းဆွဲဖက်ထားတယ်ဆွဲဖက်ပြီးတော့ဖြန်ဟိုပါပေါ့အတင်းချုပ်ပြီးတော့ဟိုပါလုပ်ပြရတယ်ဟောသူကကိုလူမုံကတော့လက်ပင်းနဲ့ဆွဲထိုးတယ်ဒီလိုမပြောနဲ့သူတို့လုံးပြောတော့လက်ပင်းနဲ့ထိုးခဲ့တယ်မင်းရ rock က
ဒီမှုနဲ့ပတ်သက်ပြီးကျော်ရာရဲစခန်းမှာပုံမှန်354ကိုထိလက်ရောက်ကျူးလွန်မှုနဲ့လက်သီးနဲ့ထိုးတဲ့အတွက်ပုံမှန်323နေနဲ့မှုဖွင့်ထားတာပါ MCN ကုမ္ပဏီရဲ့အစုရှယ်51ရာခိုင်နှုန်းကိုလက်ရှိပြည်မှာဂျာနယ်ကိုထုတ်ဝေနေတဲ့ဒေါက်တာတင်ထုံးနဲ့သူ့ဇနီးဖြစ်တဲ့ဒေါက်တာခင်မိုးမိုးတို့ကပန်ဆိုင်ထားကြပြီး Rock Dunkley ကိုတော့မြန်မာတိုင်းဂျာနယ်အင်္ဂလိပ်လို့ထုတ်တဲ့ဂျာနယ်ရဲ့အုပ်ချုပ်မှုဒါရိုက်တာနဲ့အေဒီတာချုပ်ဖြစ်တာဝန်ပေးထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမကြာသေးခင်ရဲ့ပိုင်းကဒေါက်တာတင်ထုံးတို့ဇနီးမောင်နှံပန်ဆိုင်တဲ့151ရာခိုင်နှုန်းကိုမူလပိုင်ရှင်တွေဖြစ်တဲ့ဒေါ်ရမင်းထင်အောင်တို့ကိုပြန်ရောင်းဖို့ညှိနှိုင်းတဲ့အတွက်အဆင်မပြေဖြစ်ခဲ့ပြီးနောက်အခုလိုဖြစ်လာရတာပါ။ဒေါက်တာခင်မိုးမိုးကဒါရိုက်တာအဖွဲ့ခွင့်ပြုချက်မရှိဘဲဝန်ထမ်းတွေနဲ့အစည်းအဝေးလုပ်ခွင့်မရှိဘူးလို့လည်းရော့ဒန်ဂလီကအခုလိုပြောပါတယ်
။ I subsequently sent her a letter at 3 PM was it? I subsequently sent her a letter that she had no
ကျွန်တော်အနေနဲ့သူ့ကိုစာရေးအကြောင်းကြားခဲ့ပါတယ်ညနေ3နာရီမှာပါ။အဲ့ဒီစာထဲမှာသူ့အနေနဲ့ကျွန်တော်ခွင့်ပြုချက်မရဘဲရုံးကိုလာခွင့်မရှိဘူးဆိုတာကိုပြောထားပါတယ်။သူ့အနေနဲ့ပြဿနာရှိရင်ဘုတ်အဖွဲ့အဆင့်မှာရှင်းဖို့လိုပါတယ်။တကယ်လို့သူဒီရုံးဝင်းတဲ့ကိုကျွန်တော်ခွင့်ပြုချက်မရဘဲလာမယ်ဆိုရင်ကျွန်တော်တားမြင်မယ်ဆိုတာကိုလည်းရေးသားထားပါတယ
်ဒါအပြင်ဒေါက်တာတင်ထွန်းဦးနဲ့ဒေါက်တာခင်မိုးမိုးတို့ကိုပေးပို့တဲ့စာထဲမှာတော့ဒေါက်တာခင်မိုးမိုးဟာအုပ်ချုပ်မှုဖွဲ့ထဲမှာမပါသလိုအမှုဆောင်ဒါရိုက်တာလည်းမဟုတ်ဘူးလို့ဖော်ပြထားပါတယ်မြန်မာတိုင်းဂျာနယ်ရဲ့တာဝန်ရှိသူတွေဆင်းမှာတော့ဒေါက်တာခင်မိုးမိုးကိုဒါရိုက်တာအဖွဲ့ဝင်ဖြစ်ဖော်ပြထားတာဖြစ်ပါတယ်မြန်မာတိုင်းဂျာနယ်ကလာမယ့်နေ့စဉ်သတင်းစာတွေထုတ်ဝေခွင့်ရပြီဆိုရင်နေ့စဉ်သတင်းစာထုတ်ဝေနိုင်မှုပြင်ဆင်နေချိန်မှာအခုလိုအမှုဖြစ်ပွားတာဖြစ်ပြီးဒီအမှုမပြီးမချင်းသတင်းစာထုတ်ဝေဖို့ကိစ္စကိုလည်းရဆိုင်ထားမှာဖြစ်ပါတယ်2012ခုနှစ်ကလည်း Rod Dunkley ဟာမျိုးသမီးတယောက်ကိုကိုထီးလျောက်ကျူးလွန်ခဲ့တယ်ဆိုပြီးကမာရွတ်တရားရုံးမှာတရားစွဲဆိုခံရပူပါတယ်ခင်ဗျာ